ကရင်မျိုးသားအစီယုံတပ်မှတုံထိန်ချုပ်ရနေမြီကရင်ပြည်နယ်ညောင်လေးပင်ခရိုင်မုံမြို့နယ်တဲကညောင်မင်းသားကြီးပါကပြည်သူတွေကိုစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်မိရှုခဲ့ရာလူ20သေဆုံးခဲ့တယ်ဆိုတာကိုအတည်ပြုနိုင်ပြီလို့ KNU ကမနေ့ကသတင်းထုတ်ပြန်ပါတယ်။တချို့ရွာသားတွေလည်းအလားတူဖမ်းဆီးခေါ်ဆောင်ခြင်းခံရပြီးပျောက်ဆုံးမှုတွေရှိနေတယ်လို့ဆိုပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးမာကနေထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံးတပ်မဟာတုံးထိတ်ချုပ်နယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာမေလဒုတိယပတ်ကစပြီးကရင်မျိုးသားလူမျိုးရေးထက် KNL နဲ့စစ်ကောင်စီတပ်တွေဖြစ်တဲ့ခမရ599ခလရ83အမှတ်6စစ်စင်ရေးကုကဲမှုလက်အောက်ခံခလရ84တပ်မ99လက်အောက်ခံတပ်ရင်းဖြစ်တဲ့ခမရ15တို့နဲ့တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကဗိုလ်ကြီးတဦးအပါဝင်5ဦးကြဆုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒေသတွေကညောင်မင်းသားကျေးရွာကလူလူတွေကိုတော့စစ်တပ်ရဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလူသားတိုင်းလုတ်ပြီးဖမ်းဆီးသွားတယ်လို့လည်းဆိုပါတယ်။ဒီနောက်မှာတော့ညောင်မင်းသားကျေးရွာမှာလူတွေကိုတက်ဖြတ်ပြီးမိရှို့သွားခဲ့ကြအောင်အခုဆိုရင်လူ20သေဆုံးတာကိုအတည်ပြုနိုင်ပြီဖြစ်ကြောင်းကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးဆေးကအခုလိုပြောပါတယ
်ညောင်မင်းသားဘက်ကဖြစ်တဲ့ကိစ္စကကျွန်တော်တို့လက်ရှိတက်ပြင်လာတဲ့20ဦးပေါ့နော်ဟိုဒီပြင်နောက်ဆက်တွဲတဲ့ဒီကတော့ကျွန်တော်တို့မရသေးဘူးဆိုတော့ဖမ်းဆီးမှုတွေကတော့ဟိုနည်းနည်းလေးသာမန်ရမှာလည်းပါလာတဲ့သဘောတော့ဒီဟိုညောင်မင်းသားယွာအပြဲခြားတော့ဒီကောင်းကျင်ကယွာလေးသာလို့ခြားတော့မြင့်နယ်ကယွာလေးမှာလေဟိုတင်းနေတော့ဖြတ်နေတယ်ကျွန်တော်တို့ဒီမှာလည်းဒီနေ့ကြောက်တယ်ပေါ့နော်အဲဒီကိစ္စတွေပဲဟိုအဲ့လိုလူကြီးတွေဖန်စီတဲ့နေရာမှာလည်းဟိုနည်းပိုများလာတဲ့သဘောတော့ဒီဟုတ်က
ဲ့အဲ့ဒီမုံမြို့နယ်ထဲမှာတော့တောင်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့ဖြူဟာမှုဘုံမူကြီးအောင်ဆိုးမင်းကစီမံချက်ကိုတိုက်ရိုက်ကုတ်ခဲ့ပြီးကြောက်ကြီးဖြူဟာကဖြူဟာမှုဘုံမူကြီးနေထက်အောင်ကဥဆောင်ခဲ့တာဆိုပြီး KNU ကသတင်းထုတ်ပြန်ပါတယ်။ကရင်ပြည်နယ်အတွင်းညောင်ပင်သာကျေးရွာမှာအသက်5နှစ်6နှစ်9နှစ်စီရှိကြတဲ့ကလေးငယ်3ဦးပါဝင်ကလေး4ဦးစုစုပေါင်း20ဦးတပ်ဖြတ်ခံခဲ့ရတာပါ။အခုဆိုရင်ညောင်ပင်သာရွာအပြင်တခြားကျေးရွာတွေကလူလူတွေကိုလည်းစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာတွေများလာတယ်လို့လည်း KNU ကဆိုပါတယ်။အဲ့ဒီတရင်တက်ဖွဲ့တွေကပဲတခြားရေအိုးစင်ရွာကရွာသား3ဦးနောက်ထပ်တခြားရွာက4ဦးကိုလည်းဆက်လက်ပြီးဖမ်းဆီးထားပြီးဘယ်နေရာကိုရောက်နေသလဲဆိုတာမသိရသေးဘူးဆိုပြီးမိသားစုတွေကပြောပါတယ်။အခုဆိုရင်စစ်ကောင်စီဘက်ကတက်မ99လက်အောက်ခံတရင်ခမရ15အမှတ်6စစ်စင်ရေးကုကဲရေးဌာနချုပ်လက်အောက်ခံတရင်ခလရ84တောင်ပိုင်းတိုင်းစစ်ဌာနချုပ်တောင်ငူလက်အောက်ခံတရင်ခလရ83ဇရက်ကြီးခမရ599မုံတက်မလေးလေးလက်အောက်ခံတက်ရင်နေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်မတော် KNL တက်ရင်ရှိပူပေါင်းတက်တို့ဟာရေအိုးစင်ကျေးရွာနဲ့မိတိုင်တော်ကျေးရွာတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒေသခံတွေကထွက်ပြေးနေရပါတယ်လက်ရှိဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကိုစစ်တပ်ဘက်ကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်နေတဲ့အတွက်ကြောင့်ပါဒီရက်ပိုင်းတွင်ဒေသခံ8000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လဲဒေသရင်းအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်